အာရှတလောကရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်ပြီးတော့မြင့်တက်နေရတဲ့အတူဂျပန်နိုင်ငံမှာပထမဆုံးအကြိမ်တည်းရဲ့ကူးစက်သူ3000ကျော်ရှိပါတယ်။စီးပွားရေးအရထိခိုက်မှုတွေရှိမှဆိုရင်ပြီးတော့အလရဲ့မတိုင်မီအစိုးရကတင်းကျပ်တဲ့ကန့်သတ်မှုတွေချမှတ်မထားခဲ့ရာကြောင့်အခုလိုကူးစက်မှုတွေမြင့်တက်နေရပါ။အခုထိဂျပန်မှာကူးစက်သူပေါင်းက13,200ကျော်နဲ့သေဆုံးသူက2500ကျော်ရှိပါတယ်။တောင်ကိုရီးယားမှာကူးစက်မှုအသစ်တွေရဲ့80ရာခိုင်နှုန်းလောက်ကဆိုးမျိုးနဲ့အနီးတစ်ဝိုက်မှာဖြစ်ပွားနေရကြောင်းမျိုးတော်တဝိုင်း night club တွေညပိုင်းနောက်ကျဖွင့်တဲ့စားသောက်ဆိုင်တွေနဲ့တခြားယောဂကုသနိုင်ခြင်းများတဲ့နေရာတွေကိုပိတ်ခိုင်းထားပါတယ်။ကုသမှုနှုန်းမကျရင်တော့လူချင်းချင်းမျိုးစီကံမျိုးကိုအမြင့်ဆုံးချမှတ်ဖို့လိုလိမ့်မယ်လို့ဝန်ကြီးချုပ်ချန်စီကျွန်းကစနေနေ့ကပြောပါတယ်။တရုတ်နိုင်ငံအရှေ့မြောက်ပိုင်းဟေလုန်ချင်းပြည်နယ်မှာကိုဗစ် -19 ကုသမှုတချို့တွေ့ပြီးတဲ့နောက်မှာလူ2,000,000လောက်နေထိုင်တဲ့နေရာတဝိုက်ကိုအသွားအလာတွေတန်တက်လိုက်ပါတယ်။အခုလက်ရှိမှာကုသမှုအများစုကပြည်ပကကုသမှုတွေဖြစ်ပါရဲ့ရှင်။